စကိုင်းတိုင်းကလေးမြို့နယ်ရှာရော့ရွာမှာစစ်ဆောင်နေသူတွေအတွက်အနှွေးတွေနဲ့ခြုံဆောင်အလျင်မီလိုအပ်နေတယ်လို့စစ်ပေးဆောင်တွေကပြောပါတယ်သူတို့ဟာနေရက်မပြတ်နိုင်ပဲဖြစ်နေတာ၃နှစ်ကျော်ရှိနေပြီးကိုထုကိုတာစစ်ဆောင်နေရတဲ့အတွက်ရရအလုပ်လုပ်ကင်ကအကူအညီတွေလည်းလိုအပ်နေတာပါရန်ကုန်ကသတင်းပေးပို့ချက်ကိုတော့မတ်တငီထက်ကပဲဆက်ပြောပြပေးပါအောင်ညာ
ကလေးမျိုးနဲ့ရှာတော့ရွာမှာကိုရူကိုရဆစ်ဆောင်နေကြသူတွေအတွက်အခုနှစ်ဆောင်းရာသီအနှွေးထည်နဲ့ခြုံဆောင်တွေအရေးတကြီးလိုအပ်နေတယ်လို့ဆစ်ဆောင်နေသူတို့ကပြောပါတယ
်ကျွန်တော်တို့အစအစခက်ခဲနေတာတော့ခြုံဖို့လေးတွေခက်ခဲတယ်ဗျာတန်နေတ냐လေးလဲကူညီဆောင်ရွက်ပေးပါအောင်ညာလူရှင်လေးကိုလည်းထိုက်ပြီးရလို့တော့အကူရတာပေါ့ကျွန်တော်တို့ရရလို့ကလေးတွေလည်းလုံးမဆိုင်လေးတွေဆူဆောင်းဝဲရတယ်ဗျာလိုအပ်ပါလေးတွေလည်းတမနေလုံးလုံးမှာပါ9000ရတယ်ဗျာပဲချစ်ဒီပဲပုံထူဒီနှဲဆိုလားနှမ်းပြီးနိုင်အောင်နှမ်းပုံထူနှမ်းချစ်ပါလေအဲ့ဒါလေးတွေလောက်ကြတယ်ဗျာအချွတ်တယ်ပါလေကျွန်တော်တို့ရွာလေးဟာ
အနာသိမ့်ပြီးနောက်ပိုင်းနေရက်ကနေထွက်ပြေးလာရပြီးစစ်ဆောင်နေတာ၃နှစ်ကျော်လာချင်းအိမ်ပြန်နိုင်ဖို့ကပြူရွာတွေချားမှရှိနေလို့ရွာထဲပြန်ဝင်ဖို့ခက်နေတယ်လို့ပြောပါတယ်အခုစစ်ဆောင်နေရတဲ့နေရာမှာစည်ရည်ပြိပခမရှိပေမဲ့လက်နေကြီးတန်းနားဆွင့်နေရပြီးပုံကိုချင်းတွေလည်းတူထတယ်လို့ဆက်ပြီးပြောပါတယ
်ကျွန်တော်တို့ဒါအိမ်ထဲလည်းပုံချင်းလေးတွေအားလုံးတူထတယ်ဗျာစစ်ကြောင်းတော့မရှိဘူးကြကျွန်တော်တို့ဘက်ကတော့အေးတယ်လက်နဲ့ချင်းတွေနဲ့ရမ်းထူတာတော့မရှိတာဗျာ
ကလေးမျိုးနယ်မှာဖြစ်ပွားနေတဲ့ပြိပခတွေကြောင့်2020ခုနှစ်နှစ်ကုန်ပိုင်းကတည်းကအင်တာနက်လိုင်းတွေကိုလည်းဖြတ်တောက်ထားပါတယ်ရေရှင်နဲ့ရှာရော့စစ်ဆောင်နေကြတဲ့သူတွေအတွက်စားသောက်နေထိုင်ရေးအခက်အခဲတွေရှိနေတယ်လို့စစ်ဆောင်ကူညီပေးနေသူတဦးကလည်းပြောပါတယ်
သူတို့တော်တော်လေးကိုခက်ခဲတာကတော့တချို့ကြလည်းပဲစောင့်ဝင်နေမပြေလည်တာလေးတွေဒီလောလောဆယ်ကဒီချုံချုံဆောင်နဲ့အနှွေးတွေလေးတွေတို့ခမမှာလုံးဝမပါခဲ့တာဗျာကျွန်တော်တို့ငကိုတော့ကတော့စပားဆိုလို့ရှင်လည်းပဲဟိုဧကပြတ်တင်းနဲ့ဗာတင်းနဲ့အလိုရိတ်ကြပြုတ်ကြတာဆိုတော့လေအခုကတော့သူတို့ကဆက်တင်နေရိတ်ကြတာဆိုတော့သူတို့ကလည်းလုံးလက်လုံးလက်စားကလည်းသူအားကိုးလို့မရဘူးဖြစ်နေတယ်လောလောဆယ်တော့ချုံဝချုံစားအဓိကအရေးကြီးတာပေါ့
ကလေးမျိုးတစ်ခုလုံးမှာစစ်ပေးဒုက္ခတဲ့ဥယျာဟာ3000ဝန်းကျင်ရှိတယ်လို့စစ်ဆောင်ကူညီနေသူတွေရဲ့စည်ရင်အရသိရပါတယ်။အဲ့ဒီတဲကရေရှင်နဲ့ရှာတော့မှာစစ်ဆောင်နေရသူတွေဟာ3နှစ်ကျော်လာချင်းအထိကိုတူကိုဒရုံးကန်နေရပြီးကာလကြာလာတာနဲ့အမျှအလှူရှင်တွေရဲ့အကူအညီတွေလိုအပ်နေတယ်လို့ပြောကြပါတယ်။